အမေရိကန်ကာကွယ်ရေးဝန်ကြီးဟောင်းရောဘတ်ဂိတ်စ်ကသမ္မတဒုတိယသမ္မတနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်တို့နဲ့ပတ်သက်လို့ဘဝင်မကျစရာသူ့ရဲ့အမြင်တွေကိုသူရေးသားတဲ့စာအုပ်ထဲမှာထည့်သွင်းရေးသားတာကိုတွေ့ရပါတယ်။အခုလိုရေးသားချက်ကိုအင်ဗျူတော့သမ္မတအင်ဗျူတော့ကလည်းတုံ့ပြန်ခဲ့ပါတယ်။အကြောင်းစုံကိုတော့ဒေါ်လှလှတန်းကပြောပြပေးပါမယ်ရှင်
။ Duty Memoirs of a Secretary at War ဆိုတဲ့တာဝန်ကာကွယ်ရေးဝန်ကြီးတဦးရဲ့စီအတွင်ပြန်ပြောင်းတရိယာစရာတွေလို့ဒီပေရတဲ့သူ့ရဲ့စာအုပ်တစ်မှာအမေရိကန်ကာကွယ်ရေးဝန်ကြီးဟောင်းရောဘတ်ဂိတ်စ်ကသမ္မတဥဘာမာဟာအာဖဂန်နစ္စတန်မှာစစ်တပ်တွချဖို့သူ့အစိုးရရဲ့ဗျူဟာကိုသမ္မတကိုယ်တိုင်ကတန်တရာရှိခဲ့တာတွေ့ရတယ်လို့ရေးသားဖော်ပြထားပါတယ်။ရောဘတ်ဂိတ်စ်ဟာအရင်သမ္မတဂျော့ချ်ဘလူးဘုရှ်လက်ထက်မှာကာကွယ်ရေးဝန်ကြီးအဖြစ်နှစ်နှစ်တာထမ်းဆောင်ခဲ့တာဖြစ်ပါတယ်။သူကိုသမ္မတဥဘာမာကကာကွယ်ရေးဝန်ကြီးဖြစ်ဆက်ခံခဲ့ပြီး2012ခုသူအနွားယူသွားတဲ့အခါမှာလီယွန်ပနက်တန်နဲ့အစာထိုးခန့်အပ်ခဲ့တာဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးဟောင်းဂိတ်စ်ရဲ့အခုလိုဝေဖန်ရေးသားချက်တွေကိုအင်ဗျူတော်ပြောခွင့်ရပုဂ္ဂိုလ်ဂျေးကာနီကဗုဒ္ဓူးနီကတုံ့ပြန်လိုက်ပါတယ်။ရှင်ပြိုင်ပွဲပါတီအဖွဲ့ဝင်တဦးကိုခန့်အပ်ခြင်းအပြင်အမည်အမျိုးမျိုးရှိပြီးပိုကောင်းမွန်ပြီးထက်မြက်တဲ့အာဖဂန်ဆိုင်ရာပေါ်လစီကိုအကောင့်ထဲပေါ်ရမှာအသုံးဝင်လိမ့်မယ်လို့သမ္မတအနေနဲ့မျှော်လင့်ကြောင်းဂျေးကာနီကအခုလိုပြောပါတယ်။
When you pick a team of rivals, you do so in part because you expect competing opinions, and that's very much what the president expects.
ဒါပေမဲ့သင်ကလူကိုရွေးမယ်ဆိုရင်ရွေးရမယ်အကြောင်းကအမြင်မျိုးမျိုးရှိမယ်ဆိုတာကိုမျှော်လင့်လို့ဖြစ်ပါတယ်။ဒီတိုင်းမှာပဲသမ္မတဟာနိုင်ငံခြားရေး policy နဲ့ပြည်တွင်းရေး policy မှာအမြင်ကွဲပြားတာမျိုးကိုတွေ့ကြုံရတာဖြစ်ပါတယ်။ဒီအတွက်လဲသမ္မတဟာကျေးဇူးတင်နေပါတယ
်။ကာကွယ်ရေးဝန်ကြီးဟောင်းဂိတ်စ်ကဒုတိယသမ္မတဂျိုးဘိုင်ဒန်ကိုလည်းပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။အဓိကကျတဲ့နိုင်ငံခြားရေး policy အလုံးမှန်သည်မှနှင့်လွန်ခဲ့တဲ့နှစ်40အတွင်းအမျိုးသားလူကြုံရေးကိစ္စရပ်တွေနဲ့ပတ်သက်လို့ဒုတိယသမ္မတဘိုင်ဒန်ရဲ့အမြင်တွေဟာမှားယွင်းတယ်လို့ပြင်းပြင်းထန်ထန်ဝေဖန်ပြောကြားသွားတာဖြစ်ပါတယ်။အင်ဗျူရောကတော့ဒါကိုလက်မခံပယ်ချနိုင်ပြီးသမ္မတအနေနဲ့ဒုတိယသမ္မတဂျိုးဘိုင်ဒန်ထံကအဖို့တန်တဲ့အကြံဉာဏ်တွေကိုညှိစင်နဲ့အမျှခံယူတာဖြစ်တယ်လို့တုံ့ပြန်ပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုတော့ရောဘတ်ဂိတ်စ်ကထက်မြက်ပြီးအားကိုရတဲ့လူဖို့ကိန်းပဲတူဖြစ်အရင်ကအတိုင်းပဲချီးကျူးလိုက်ပါတယ
် No let me also thank Secretary Clinton for her kind words and for her
နိုင်ငံခြားရေးဝန်ကြီးကလင်တန်ကိုလည်းသူ့ရဲ့ပြူငါတဲ့ပြောဆိုမှုနဲ့သူ့ရဲ့ထူးချင်တဲ့ခေါင်းဆောင်မှုအတွက်ကျွန်တော်ကျေးဇူးတင်ပါတယ
်ဒါပေမဲ့လို့လည်း Gates ကကလင်တန်နဲ့သမ္မတတို့က2009ခုနှစ်အီရတ်မှာစစ်တပ်တိုးချတာကိုသူတို့သဘောမတူရတဲ့အကြောင်းဟာနိုင်ငံရေးကြောင့်ဖြစ်တယ်လို့ဝန်ခံခဲ့တာကိုသူကြားလိုက်ရတဲ့အတွက်သိကူအာအာသိမိတယ်လို့ထောက်ပြခဲ့ပါတယ်အခက်ခပုံကူတွေကတော့ဒီလိုမျိုးဆွဆွဲချက်တွေထွက်ပေါ်လာတဲ့အတွက်ကြောင့်2016သမ္မတရွေးကောက်ပွဲမှာဝင်ပြိုင်မဲ့ Hillary Clinton အတွက်အနှုတ်လက္ခဏာဆောင်းနိုင်တယ်လို့လည်းသုံးသပ်ကြပါတယ်ရှင်